Christina, thank you very much for our time.
Thank you so much for having me.
Dr. Christina Finkmia, ညီမနိုင်ငံမှာမကြခင်အတူတူရေကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။အင်တန်စိတ်ဝင်စားဝယ်စိတ်လှုပ်ရှားဝယ်ကောက်ပါတယ်။ပထမအဆုံးမေးချင်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပါတီစုံအထွေထွေရေကောက်ပွဲတွေကျင်းပဖို့အဆင်သင့်ဖြစ်ပြီလို့ထင်ပါလားခင်ဗျာ။
Well, I think a lot has been done to try to ensure
that ရေကောက်ပွဲဖြစ်စဉ်ချောင်းဝေဖို့2030ရေကောက်ပွဲထက်တရားမျှတမှုရှိဖို့အများကြီးလှုပ်ထားတယ်လို့ထင်ပါတယ်။ဒါပေမဲ့မေကွန်ထုတ်စရာတွေကတော့အများကြီးရှိနေသေးပါ။ရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးဟာအရင်စစ်ဗိုလ်ချုပ်တူပါ။ပြီးတော့ကျန်းမာရေးဖွံ့ဖြိုးရေးပါတီဝင်လွှတ်တော်အမတ်တဦးလည်းဖြစ်နေပါတယ်။သူကဗတ်မလိုက်ပါဘူး။ရေကောက်ပွဲဟာလည်းလွတ်လပ်မှုမျှတမှုရှိစေရမယ်လို့ပြောပါတယ်။ဒါပေမဲ့လည်းသူ့ရဲ့စစ်တပ်နဲ့ပါတီပေါ်မှာတစ္ဆာစောင့်တည်နေမှုကြောင့်ရေကောက်ပွဲကော်မရှင်ရဲ့လွတ်လွတ်လပ်လပ်နဲ့မျှမျှတတလှုပ်ဆောင်နိုင်ရန်ကိုထိခိုက်မဲ့အလားအလာရှိနေပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေကရောခင်ဗျာ။ဖွဲ့စည်းပုံအခြေခံဥပဒေကို၌ကလည်းဒီမိုကရေစီမဆန်ဘူးဆိုတော့ဒီလိုဒီမိုကရေစီမဆန်သောဖွဲ့စည်းပုံအခြေခံဥပဒေလက်အောက်မှာဒီမိုကရေစီရေကောက်ပွဲတရက်ဖြစ်ထွန်းလာနိုင်ပါမလား။
Well, I think we have to understand that the elections are taking place.
အခုကျင်းပတဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီအပြည့်အဝမဟုတ်သေးတဲ့အခြေအနေအောက်မှာကျင်းပရမှာဖြစ်တယ်ဆိုတာနားလည်ထားရပါလိမ့်မယ်။ကိုင်းတဲ့ပြည်နယ်တွေပါဝင်လွတ်တော်အမတ်တွေအားလုံးဟာရွေးကောက်တင်မြှောက်ခံပြီးတော့တက်လာကြမှာမဟုတ်ပါဘူး။25ရာခိုင်နှုန်းကစစ်တပ်ကခန့်အပ်မှာပါ။ဒါပေမဲ့လည်းကျန်တဲ့85ရာခိုင်နှုန်းအတွက်တော့ရှင်းပြန်ရရမှာပါ။တက်တက်ကြွကြွနဲ့အကျိတ်နဲ့ရှင်းပြန်မှုတွေကိုမြင်ကြရပါမယ်။ဒီမိုကရေစီဘက်တော်သားပါတီတွေကိုင်းနာပါတီကကိုယ်စလဲတွေအများပြားလွတ်တော်တွေရောက်လာကြမှာပ
ါ။ Yes. တိုင်းသားအင်အားစုတွေနဲ့အပြစ်ခတ်ရဆဲရေးလဲတိုင်းနိုင်ငံလုံးအတိုင်းအတာနဲ့မရနိုင်သေးပါဘူး။ငင်းရဲဆိုတာကလည်းအဝေးကြီးရှိနေပါတယ်။ဆိုတော့ဒါတွေကရောရွေးကောက်ပွဲကျင်းပနိုင်မဲ့အခြေအနေအလားအလာကိုဘယ်လောက်ထိတိုက်ခိုက်နိုင်မယ်ထင်ပါသလဲခင်ဗျာ။
Right. Well, we don't know if the elections will happen in
some. ကျန်းမာရေးပိုင်းနဲ့ကချင်ပြည်နယ်တချို့ဒေသတွေမှာဆိုရင်ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာအသေးချာမသိရသေးပါဘူး။ဒါဟာစိတ်မကောင်းစရာဖြစ်ပါတယ်။ဒီဒေသတွေကလူတွေရဲ့ကိုယ်စားလှယ်တွေလွတ်တော်တွေရောက်လာနိုင်မှာမဟုတ်ပါဘူး။ဒါအပြင်တိုင်းသားပါတီတွေလွတ်တော်မှာငြိမ်းချမ်းရေးအပြည့်အဝဆောင်ရွက်နိုင်မှုတွေအပေါ်လဲအများကြီးထိခိုက်နိုင်ပါတယ်။အခုချိန်ထိလွတ်တော်ပထမကာလမှာတိုင်းသားပါတီတွေဒီငြိမ်းချမ်းရေးကိစ္စမှာပါဝင်ပတ်သက်မှုတိတ်ပြီးမတွေ့ရပါဘူး အစိုးရကအပြစ်ရရေးဟာအစိုးရအနေနဲ့လှုပ်ဆောင်ရမယ့်ကိစ္စလို့ဆိုပါရည်အပြစ်ရသဘောတူညီမှုရရှိပြီးတော့မှလွတ်တော်ရဲ့အခမ်းအနားရောက်လာမယ်လို့ဆိုပါရည်ဆိုတော့ဒီအပြစ်ရသဘောတူညီမှုဟာရွေးကောက်ပွဲမတိုင်ခင်ရနိုင်မလားရခဲ့ရင်ဒီကိစ္စဆက်ဆက်တိုးအောင်လို့လွတ်တော်ကဘယ်လောက်ထိတွန်းနိုင်မလဲဆိုတာမသိနိုင်သေးပါဘူး
နောက်တစ်ခုကဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတာလူအများစုကစိုးရိမ်ကြပါတယ်ဆိုတော့ဒီလူရဲ့စိုးရိမ်မှုကရောဘယ်လောက်ထိအခြေအမြစ်ရှိတယ်လို့ထင်ပါလဲခင်ဗျာ
Well, I think two potential
ဆိုရင်ရနှစ်ချက်တော့ရှိပါလိမ့်မယ်ပထမတစ်ချက်ကရွေးကောက်ပွဲကော်မရှင်ဟာဘယ်သူတွေကိုမဲယုံစောင့်ခိုင်းမလဲလုံခြုံရေးတာဝန်ပေးမလဲဆိုတာဖြစ်ပါတယ်မဲယုံတွေကထောင်တောင်းချီရှိနေတော့ဒီလုံခြုံရေးတွေဟာတချို့နေရာတွေမှာရှားမနေဘဲနဲ့မဲပေးသူတွေကိုအကာအကွယ်မပေးဘဲနဲ့နိုင်ထက်စီနဲ့မဲပေးခိုင်းတာလွတ်လွတ်လပ်လပ်မဲပေးခွင့်မပြုတာခင်းရောက်တာတွေလုပ်လို့မလားဆိုတာစိုးရိမ်စရာတစ်ချက်ပါနောက်စိုးရိမ်စရာတစ်ခုကမီဒီယာတွေအနေနဲ့ရွေးကောက်ပွဲကိုထိထိရောက်ရောက်စောင့်ကြည့်ခွင့်ရမလားဆိုတဲ့ကိစ္စပါတင်းသမားတဦးဟာတနေ့မှတနေ့ရကိုပဲတင်းယူခွင့်ရှိရဆိုတဲ့ကန့်သက်ချုပ်ချယ်မှုတွေကော်မရှင်ကလုပ်ထားပါတယ်နည်းနည်းပို့ပြီးလွတ်လပ်ခွင့်ပေးဖို့ညှိနှိုင်းနေတယ်လို့တော့သိရပါတယ်ဆိုတော့ဒီရွေးကောက်ပွဲတစ်ခုလုံးကိုဖရန့်ချုံပြီးတော့စောင့်ကြည့်သတင်းယူနိုင်မှာမလားဆိုတာဆိုရင်ကြည့်ရပါမီဒီယာသမားတွေမရှိတဲ့နေရာတွေမှာပို့ပြီးပြဿနာတွေရှိနိုင်ပါတယ်ဒါမဲ့လည်းအားတက်စရာတစ်ခုကတော့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒီရွေးကောက်ပွဲကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်အားတင်းထားပါတယ်မီဒီယာတွေမရောက်နိုင်တဲ့နေရာတွေကိုသူတို့စောင့်ကြည့်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ
်တစ်ခါပြည်ပကလာရောက်တဲ့အခက်အခဲသမားတွေကရောဘယ်လိုသုံးသပ်လို့ပါသလဲသူတို့ကိုဖိတ်တာဟာအစိုးရကလားပွင့်လင်းယူသားမှုရှိပါရဲ့ဆိုတာပြသခြင်းလို့လူကြောက်ကောင်းအောင်ဖိတ်တာဆက်ဆက်ပဲလားဒါမှမဟုတ်သူတို့တွေဟာဘယ်လောက်ထိထိထိရောက်ရောက်လှုပ်ရှားဆောင်ရွက်နိုင်နေမလို့ထင်ပါတယ်ခင်ဗျာ
Well, I think the Union Election Commission has set up
ပြည်သူ့ရွေးကောက်ပွဲကော်မရှင်ကတော့ပြည်ပအကဲခတ်တွေအတွက်ဆောင်ရွက်ဆောင်ရွက်တွေကိုနိုင်ငံတကာစံနဲ့အညီထုတ်ပြန်ထားပါတယ်။သူတို့ရောက်ရှိနေမှုကအရေးပါတယ်။သူတို့ဟာရန်ကုန်နဲ့နေပြည်တော်မှာရှိတဲ့ပါတီဌာနချုပ်တွေကိုတွားရောက်ခွင့်ရကြမှာဖြစ်ပါတယ်။သူတို့ကဘယ်လောက်ထိလက်လန်းမီနိုင်မလဲ။အထူးသဖြင့်အစော်ပြားဒေသတွေကိုရောက်နိုင်ပါမလားဆိုတာတော့မေးစရာပါ။
နောက်ခုမဲဆွဲတရားဟောတဲ့အခါမှာစစ်တပ်ကိုမဝေဖန်ရဘူးဆိုပြီးတမ်းမြစ်ထားတယ်လို့လည်းသိရပါတယ် ဒါကိုကြည့်ရင်လွတ်လပ်စွာမဲဆွယ်စီရင်ဝင်ရှိတယ်လို့ခေါ်နိုင်ပါမလားခင်ဗျာ
Right. Well, I mean, again, we have to accept the fact.
ဒီမှာလည်း semi-authoritarian rule လို့ခေါ်တဲ့တသိဒေသအာဏာပြအုပ်စိုးမှုရှိနေသေးဆိုတာမမေ့သင့်ပါဘူး။စစ်တပ်ဟာနိုင်ငံရေးမှာတော်တော်များများအရေးပါနေသေးပါ။သူတို့ရဲ့နိုင်ငံရေးအာဏာမင်းမိန်ဆုံးရှုံးမှုကိုစိုးရိမ်နေပါလေ။ဒါကြောင့်မလို့2010တုန်းကလိုမျိုးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားမှာ15မိနစ်စီပဲမဲဆွယ်ခွင့်ပေးထားပြီးတော့စစ်တပ်ကိုမဝေဖန်ရလို့လှုပ်ထားပါလေ။
โอเคก้าวมาพี่ยีกောက်ป่วยหาจิ้มป้าဖြစ်တယ်နိုင်ငံတကာကလက်ခံနိုင်တဲ့အတိုင်းအတာအထိလူလာမှုရှိခဲ့တယ်မျက်တာမှုရှိခဲ့တယ်လို့ကျွန်တော်ယူဆကြပါတယ်ဆိုရင်အဲ့ဒီยีกောက်ป่วยပြီးတဲ့အချိန်ကဘယ်လိုဖြစ်လာမယ်ထင်ပါစေဘုဂျုံမှုကြီးမြောင်ဟိုင်းနဲ့အနာရှိရဲ့လူတွေကတော့ဒါဘသူနိုင်နိုင်သူတို့ဟာยีกောက်ป่วยရလက်ကိုလေးစားမယ်လို့ကတိပြုကြပါတယ်တချို့ကတော့နောက်ပွဲမှာဘုဂျုံမှုကြီးတန်းရွှေကကျုကင်ထားစေဖြစ်တယ်ဆိုတော့သူဆန္ဒအတိုင်းသူလုပ်လိမ့်မယ်တကယ်လို့သာ NLD ဟာတောင်မျိုးကမ်းမျိုးအနိုင်ရပြီးတော့ဒါထိမနိုင်ပိမရအခြေအနေမျိုးဖြစ်သွားခဲ့တဲ့ဆိုရင်လူလူချင်းချင်းအနာထွက်ပေးလိမ့်မယ်လို့ထင်ပါလားခင်ဗျာ
Well I think that's certainly a concern for the military and I think we really
don't ဒီကိစ္စကတော့စစ်တပ်အမှန်တကယ်စိုးရိမ်စရာတရားဖြစ်နေတယ်လို့ကျွန်မထင်ပါတယ်ဦးသားရှင်ဘလောက်အနာရှိနေသေးလဲဆိုတာမသိကြပါဘူးစစ်တပ်အနေနဲ့ကတော့ NLD ကအစိုးရကိုလုံးဝချုပ်ကန်သွားနိုင်မယ့်အရေးကိုတော့တကယ်စိုးရိမ်မှာပါဒါကြောင့် NLD ဘလောက်နိုင်မလဲတောင်မျိုးကမ်းမျိုးနိုင်ရင်ဒီအောင်ပွဲကိုဘလို့ကင်တယ်မလဲစစ်တပ်နဲ့ဘလို့အဆင်ပြေအောင်နှိမ့်နိုင်ဆောင်ရွက်လာမလဲပို့ပြီးတော့ထိတ်တိုက်ရင်ဆိုင်လာမလားဆိုတာမသိရသေးပါဘူ
းဒါနဲ့ရေကောက်ပွဲအကျူကလာနဲ့ပတ်သက်တဲ့ကိစ္စတစ်ခုကိုပြန်မေ့ချင်ပါသေးတယ်မက်ဆန်ဒါရှင်ရဲ့နိုင်ငံရေးအသိပညာအလုံးလောက်ရှိခဲ့ကြတယ်လို့ထင်ပါလားခင်ဗျာမှန်ကန်တဲ့ကိုယ်စလဲကိုသူတို့ရွေးချယ်နိုင်မလားမှန်မှန်ကန်ကန်ပုဂ္ဂိုလ်ကြီးကိုပဲကြည့်ပြီးလူကိုကြိုက်လို့ပေးကြမှာလားတကယ်အရေးကြီးတဲ့နိုင်ငံအတွက်အရေးကြီးတဲ့အချက်လက်တွေကိုချင်းချင်းစဉ်းစားပြီးမှမေ့ပေးနိုင်ကြလိမ့်မယ်လို့ကိုထင်ပါလားခင်ဗျာ
Well, I think we shouldn't disrespect the voters in Myanmar. I think that
မြန်မာမင်းဆန္ဒရှင်တွေကိုအထင်မသေးသင့်ပါဘူး။သူတို့ရဲ့ပြဿနာတွေကိုအကောင်းဆုံးကင်တွယ်ဖြေရှင်းဆောင်ရွက်နိုင်မယ်။လူပုဂ္ဂိုလ်နဲ့ပါတီကိုဘယ်လိုရွေးရမလဲဆိုတာပြည်သူတွေကောင်းကောင်းကြီးသဘောပေါက်ကြပါတယ်။အမြင်ရှင်းကြပါတယ်။တချိန်တည်းမှာပဲသူတို့ပေးစင်နိုင်မပေးနိုင်မယ်နဲ့တခြားပါတီတစ်ခုကိုမဲပေးဖို့ချင်းကြောက်ခံရနိုင်မယ်အလားအလာလည်းရှိနိုင်ပါတယ်။ဒါမဲ့လေသူတို့ဆန္ဒအတိုင်းရွေးပြကြမှာပါ
။ကျွန်တော်ရွေးကောက်ပွဲအကျိုးကာလမှာအလုံးအစင်ပြေပြေနဲ့ပြင်းရောက်သွားတယ်လို့ပဲကျွန်တော်အကောင့်မူပြီးဆက်ပြောကြအောင်ပါခင်ဗျာတခုမေးဖို့ကြံသေးတာကကုံဆုံးတော့မယ့်ဒီပထမ5နှစ်သက်တမ်းအတွင်းမှာဆွတ်တော်အဓိကအရင်ဆွတ်တော်အမှတ်တွေဘာတွေသင်ယူခဲ့ကြတယ်လဲဘယ်လိုအတွေ့အကြုံမျိုးဘယ်လိုသင်ခန်းစာမျိုးတွေရခဲ့ကြတယ်လို့ထင်ပါလ
ား I think that the
ပထမ5နှစ်အတွင်းအသွင်ကူးပြောင်းရေးမှာလွှတ်တော်ရဲ့လှုပ်ဆောင်ချက်တွေကအားရစရာကောင်းပါတယ်လူတွေကလက်ညှိုးထောင်ကောင်းနေလွှတ်တော်ပဲဖြစ်မယ်လို့ထင်နေခဲ့ကြတ
ယ်ရောလက်ညှိုးထောင်ကောင်းနေလွှတ်တော်လို့မထင်ဘူးပါခရစ်စတီးယား
Absolutely
လုံးဝမထင်ပါဘူး
ဆိုရင်ဘာရီများသူတို့လွှတ်တော်ရဲ့အစွမ်းအစားနဲ့ဆောင်ရွက်နိုင်ခဲ့တာရှိသလဲပြောပါ
Okay well let's look at
ပြည်သူ့လွှတ်တော်ရဲ့လုံရက်နှစ်ခုကိုကြည့်ရအောင်ပါပထမတစ်ခုကလေယာဉ်စုံစမ်းစစ်ဆေးရေးကော်မရှင်မှာဒီကော်မရှင်ဟာအရင်စစ်အစိုးရလက်ထက်ကသိမ်းယူခဲ့တဲ့လေယာဉ်တွေကိုစစ်ဆေးပြီးတော့နိုင်ငံတဝန်းကတိုင်ကြားချက်ရှိရာကျော်ကိုလက်ခံခဲ့ပါတယ်လွှတ်တော်အမတ်တွေကိုယ်တိုင်ကွင်းစင်းစစ်ဆေးပါတယ်အစီရင်ခံစာထုတ်တယ်ပြီးတော့အစိုးရနဲ့စစ်တပ်တို့ကဘယ်ဟာတွေကိုပြန်လည်ပေးအပ်သင့်တယ်လို့ဆိုခဲ့ပါတယ်အစိုးရမလိုက်နာတော့လူသိရှင်ကြားကြေညာချက်ထုတ်ပြီးတော့ဘဲအချိန်အတိုင်းအတာအတွင်းပြန်ပေးဖို့တောင်းဆိုခဲ့ပါတယ
်။ဒါပေမဲ့လည်းပူပြီးအရေးကြီးတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှကြတော့
Well I think really what was fascinating
အဲ့ဒီကိစ္စမှလည်းကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်တော်တော်များများကဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံခဲ့ကြတာဟာအထူး2000အားရပွဲရာကောင်းပါတယ်။ဖွဲ့စည်းပုံပြင်ဆင်ဖို့လိုအပ်တဲ့လွှတ်တော်မဲ့ပမာဏကိုသူတို့ရှော့ချကျင်ကြပါတယ်။စစ်တပ်ကဒီကိစ္စကိုမဟတ်တားနိုင်စေဖို့ရည်ရွယ်ကြတာဖြစ်ပါတယ်။ဒီအတွက်အတိအကျမသိရပါမယ်။ဒီကိစ္စကိုကြံ့ခိုင်ဖွံ့ဖြိုးအမတ်တွေထောက်ခံမဲ့ပေးခဲ့ကြတာပါ။
ခရစ်စတီနာနောက်ဆုံးမိကျင်တာကတော့လွှတ်တော်ဒုတိယအကြိမ်ပေါ်ထွန်းလာတဲ့စက်တမ်းမှာစစ်တပ်ဟာနိုင်ငံရေးတဖြည်းဖြည်းဆုတ်ခွာသွားလိမ့်မယ်လို့မျှော်လင့်ပါသားခင်ဗျာ
I think that's likely to be a much longer term process
ပို့ပြီးတော့အချိန်ယူရလိမ့်အောင်မယ်လို့ထင်ပါတယ်စစ်တပ်အနေနဲ့သူတို့ရဲ့လုံခြုံရေးသူတို့အကျိုးစီးပွားတွေကိုနိုင်ငံရေးကဏ္ဍမှာအတော်လေးချုပ်ကန့်ထားနိုင်တော့မှကာကွယ်နိုင်မယ်စိတ်ထားရမယ်လို့ယူဆထားရင်တူပါတယ်ရွေးကောက်ခံအမတ်တွေအစိုးရအဖွဲ့ဝင်တွေနဲ့စစ်တပ်တို့အကြားမှာအာဏာဝေချမ်းရေးချိန်ဆရတာတွေကြာပါလိမ့်အောင်မယ်လူတစုကမြန်မာနိုင်ငံအတွင်းကူးပြောင်းရေးဟာဒီမိုကရေစီအတွင်းကူးပြောင်းရေးလို့ထင်ခဲ့ကြပါတယ်စစ်တပ်ရဲ့စိတ်ထဲမှာအဲ့လိုမျိုးမယူဆပါဘူးနိုင်ငံရေးဖြစ်စဉ်ကိုတစုံတရာအတိုင်းအတာတိချဲ့ထွင်ပေးနေတာဖြစ်ပါတယ်စစ်တပ်ရဲ့အခန်းကဏ္ဍကိုလည်းဆက်လက်ထိန်းသိမ်းထားမှာဖြစ်ပါတယ် ဘယ်လိုပင်ဖြစ်ဖြစ်အချိန်ကြာလာတဲ့အမျှပြောင်းလဲသွားမှာပါ ခေါင်းဆောင်တွေပေါ်ပါတီတွေရဲ့ခွန်အားပေါ်မှာလည်းမူတည်ပါလိမ့်မယ်
Thank you very much Christina